တရုတ်နိုင်ငံရှင်ကျန်းဒေသကအဝီဂါမွတ်စလင်တွေပေါ်မှာလူခွင့်ရေးချိုးဖောက်မှုနဲ့တရုတ်အရာရှိအတော်များများကိုအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကအရေးယူတန်းခတ်မှုတွေတနင်္လာနေ့မှာချမှတ်လိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ရှင်ကျန်းဒေသဆိုင်ရာဒုတိယအကြီးအကဲဟောင်းဝမ်ဂျန်ချန်းနဲ့ရှင်ကျန်းဒေသလူမှုလုံခြုံရေးဆိုင်ရာဘျူရိုအကြီးအကဲချန်မင်းဂူရိုကိုအမေရိကန်ဗန်နာရေးဝန်ကြီးဌာနကတနင်္လာနေ့မှာအရေးယူခဲ့တာပါ။ EU နဲ့ဗြိတိန်နိုင်ငံတို့ကလည်းဒီအရာရှိကြီးနှစ်ဦးအပြင်ရှင်ကျန်းဒေသဆိုင်ရာတရုတ်ကွန်မြူနစ်ပါတီဝင်ဝမ်မန်ရှန်းနဲ့ရှင်ကျန်းဒေသအကြီးအကဲဟောင်းဇူဟေလွန်းတို့ကိုပါအရေးယူတန်းခတ်ခဲ့တာဖြစ်ပါတယ
် This package includes 4 individuals and 1 entity from China
ဒီပုဂ္ဂိုလ်၄ဦးနဲ့တရုတ်အဖွဲ့အစည်းတစ်ခုပါဝင် EU ရဲ့အရေးယူမှုမှာပါဝင်သူတွေဟာရှင်ကျန်းဒေသဆိုင်ရာတရုတ်အစိုးရမူဝါဒအချက်အမှတ်ရေးအတွက်ပုံစံချမှုနဲ့အကောင့်ထည့်ဖော်မှုတွေမှာတက်တက်ကြွကြွပါဝင်နေတယ်လို့EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရော့ကပြောတော်တာပါအခုလိုလှုပ်ဆောင်မှုဟာအချက်လက်မှားတွေနဲ့မမှန်သတင်းတွေပေါ်မှာအခြေခံထားတာဖြစ်တဲ့အတွက်ရှုံ့ချတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကချက်ချင်းပဲတုံ့ပြန်ပါတယ်ဒါအပြင်ဥရောပပါလီမန်ကအဖွဲ့ဝင်9ဦးပါဝင်လူပုဂ္ဂိုလ်10ဦးနဲ့အဖွဲ့အစည်း4ခုပေါ်မှာတရုတ်အစိုးရကအရေးယူလိုက်ကြောင်းဒီလိုအရေးယူတာဟာအချက်လက်မှားတွေဖြန့်ဝေမှုကြောင့်ဖြစ်ကြောင်းမှာကြေညာခဲ့တာပါ1989ခုနှစ်တရုတ်နိုင်ငံတည်နှမင်းအရေးခင်မှာဒီမိုကရေစီရဲ့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့် EU ကစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုချမှတ်ခဲ့တဲ့နောက်အခု EU ကပထမဆုံးအကြိမ်ဖြစ်နေတဲ့တရုတ်ပေါ်မှာအရေးယူဒဏ်ခတ်လိုက်တာလည်းဖြစ်ပါတယ်